သမ္မတဒေါ်နယ်ထရမ့်ဟာအခုပြီးဆုံးသွားခဲ့တဲ့ခီးစဉ်အတွင်းအမေရိကန်ရဲ့လူခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာမူဝါဒတွေကိုဆွန့်လွတ်ခဲ့တယ်လို့ဝေဖန်သူတွေကစွပ်စွဲနေကြပါတယ်။ HRW ကလူခွင့်ရေးလေးလာဆောင်ကြီးအဖွဲ့နဲ့နေစည်းမချသတင်းတောက်များအဖွဲ့တို့ကစီးကြစီထုတ်ပြန်တဲ့ဝေဖန်ချက်တွေထဲမှာအာရှတိုက်မှာနာမည်အဆိုးဆုံးအာနာရှင်အဆိုရတချို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနေသတင်းသမားတွေအပေါ်နှိမ့်ကွပ်မှုတွေကိုမစ္စတာထရမ့်ကလုံးဝလေးလျူဆုခဲ့တယ်လို့စွပ်စွဲချက်မှာဖော်ပြထားရပါတယ်။ HRW အဖွဲ့ရဲ့အာရှတိုက်ဆိုင်ရာဒါရိုက်တာ Brad Adams ကအမေရိကန်ပြည်ထောင်စုရဲ့လူခွင့်ရေးဆိုင်ရာယက်တီမှုဟာအခြေခံကစပြီးပျောက်ဆုံးသွားခဲ့တယ်လို့ VOA ကိုပြောပါတယ်။နေစည်းမချသတင်းစာဆရာများအဖွဲ့ရဲ့အာရှ Pacific အကြီးအကဲ Daniel Bastard ကလည်းသမ္မတထရမ့်ဟာအာရှတိုက်ကအာဏာပြခေါင်းဆောင်တွေကိုမျက်စိမိတ်ထောက်ခံခဲ့တယ်လို့ဆိုပါတယ်။ဒီဝေဖန်ချက်တွေနဲ့ပတ်သက်ပြီးပြန်လည်တုံ့ပြန်ပြောကြားဖို့ VOA ကမြစ်တာရက်ခံမှုကိုသမ္မတအင်ဂျီရောကချက်ချင်းပြန်ကြားမှုမရှိခဲ့ပါဘူး။ဒါပေမဲ့သမ္မတထရမ့်ကတော့တရုတ်ခေါင်းဆောင်ဂျီချင်းဖင်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဗီယက်နမ်ဝန်ကြီးချုပ်ဝမ်ဇွန်ဖက်တိုနဲ့ပုဂ္ဂိုလ်ရေးရင်းနှီးမှုတည်ဆောက်နိုင်ခဲ့တဲ့သူ့ရဲ့မဟာဗျူဟာမှန်ကန်ကြောင်းသူ့ရဲ့အပြန်ခီးမှာပြောကြားခဲ့ပါတယ်။